မြန်မာနိုင်ငံကလူခွင့်ရေးအခြေအနေဆိုရက်ကောင်းစဉ်နဲ့မြန်မာအရေးဆုံးဖြတ်ချက်ကို82ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာမနေ့တနင်္လာနေ့ကတည်ပြုလိုက်ပါတယ်။ဒီဆုံးဖြတ်ချက်မှာရခိုင်ပြည်နယ်မြောက်ပိုင်းကကျေပြန့်လာတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေချက်ချင်းရပ်ဆိုင်ဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်ပြုဖို့နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တဦးပြန်ပြီးခန့်ထားဖို့စတဲ့အချက်တွေပါဝင်ပါတယ်။ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးဟောက်ထိုးဆွမ်းကတော့ဒီဆုံးဖြတ်ချက်ဟာနိုင်ငံရေးအရာတစ်ဖက်သက်ဖိအားပေးတာမျိုးဖြစ်နေသလိုအခြေအနေမှန်အဖြစ်မှန်နဲ့ကင်းကွာပြီးတစ်ဖက်သက်ဆွဆွဲချက်တွေသာဖြစ်တဲ့အတွက်မြန်မာအစိုးရကလက်ခံဖို့မရှိတဲ့အကြောင်း VOA ကဆက်သွယ်မြန်မြန်ချိန်မှာတုံ့ပြန်ခဲ့ပါတယ်။မတ်အင်ဂျင်နီယာအပြည့်အစုံကြေညာပါပါရှင်
။ Draft Resolution 5 is entitled Situation of Human Rights in Myanmar. A recorded vote has been requested.
အခုကြားခဲ့ရတဲ့အတန်ကတော့ဒီဇင်ဘာလ24ရက်နေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ထွေထွေညီလာခံမှာမြန်မာရေးဆုံးဖြတ်ချက်မူကြမ်းကိုလက်ခွဲဆုံးဖြတ်တော့မှာဖြစ်တဲ့အကြောင်းကုလသမဂ္ဂထွေထွေညီလာခံဥက္ကဋ္ဌမဲရာဖလိုက်ဗယ်ကက်ကကြေညာသွားတာဖြစ်ပါတယ
် Draft Resolution 5 is adopted
ဒါကတော့ထွေထွေညီလာခံကနေမြန်မာရေးဆုံးဖြတ်ချက်ကိုအတည်ပြုလိုက်ကြောင်းမဲရာဖလိုက်ဗယ်ကက်ကကြေညာသွားတာပါထောက်ခံမဲ122မဲ၊ကန့်ကွက်မဲ10မဲ၊ကြားနေမဲ24မဲတို့နဲ့အတည်ပြုလိုက်တာဖြစ်ပါတယ်။စာမျက်နှာ5မျက်နှာရှိတဲ့ဒီဆုံးဖြတ်ချက်မှာမြန်မာနိုင်ငံတွင်းလူ့ခွင့်ရေးချိုးဖောက်မှုအခြေအနေတွေ၊ဒီအပေါ်မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့အစိုးရမကင်းဖြစ်မှုတွေနဲ့မြန်မာအစိုးရလိုက်နာဖို့တိုက်တွန်းအကြံပြုထားတဲ့အချက်တွေပါဝင်ပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ကဆက်ပြီးလုပ်နေတဲ့နယ်မြေရှင်းလင်းရေးတွေရပ်တန့်ဖို့နေရက်ကနေအတင်းအဓမ္မမောင်းထုတ်ခံရသူအားလုံးအတွက်လုံလုံကျုံကျုံဂုံစိတ်ခါရှိရှိနဲ့စိတ်ဆန္ဒအရပြန်လာနိုင်ရေးတေချာအောင်ဆောင်ရွက်ပေးဖို့လူ့ခွင့်ရေးကောင်စီကဆေလွတ်တဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုအကန့်အသတ်မရှိဝင်ခွင့်ပြုဖို့မြန်မာအစိုးရကိုတောင်းဆိုထားပါတယ်ဒါပြင်ရိုဟင်ဂျာမွတ်စလင်တွေအပေါ်ပြင်းထန်တဲ့ဖိနှိပ်ညှဉ်းပန်းမှုတွေအပါအဝင်ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာအစိုးရအနေနဲ့ကင်တွယ်ဖြေရှင်းပေးဖို့အချက်ကိုလည်းဒီဆုံးဖြတ်ချက်မှာထည့်သွင်းထားပါတယ်။အခုလိုကုလသမဂ္ဂအထွေထွေညီလာခံကမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မျိုးဟာကုလသမဂ္ဂလုံထုံးလုံနည်းအရာမဖြစ်တဲ့ကိစ္စဖြစ်သလိုနိုင်ငံရေးအရာတစ်ဖက်သက်ဖိအားပေးရမျိုးဖြစ်နေတာကြောင့်မြန်မာအစိုးရကလက်ခံဖို့မရှိကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတန်မကြီးဟောက်တူဆွမ်းက VOE ကိုပြောပါတယ
်။ဒါဆိုလည်းကတော့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လူခွင့်ရေးကောင်စီရှိရဲအဲဒီမှာဆောင်ရွက်နေတယ်။ဆောင်ရွက်နေတဲ့အားကိုကျွန်တော်တို့ဒီကုလသမဂ္ဂအထွေထွေညီလာခံမှာတင်တဲ့ဟာဆိုတာဘူအရလည်းပဲနိုင်ငံအများစုကတော့လက်မခံကြဘူးပေါ့။ဒါလည်းပဲလုံထုံးလို့မြည်ရလည်းလက်မခံဘူး။နောက်တစ်ခုကနိုင်ငံရေးထိအားရထုတ်တာဖြစ်တဲ့အတွက်ကြောင့်လည်းကျွန်တော်တို့ကလက်မခံဘူး။နောက်တစ်ချက်ကလည်းအဖြစ်မှန်အခြေအနေနဲ့ကျွန်တော်တို့ကကင်းကွာပြီးတော့တစ်ဖက်သက်ကျွန်တော်တို့ဆက်ဆဲပြောဆိုပြီးတော့ထုတ်တာဖြစ်တယ်
။သူကိုယ်တိုင်လည်းမနည်းကကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာအစိုးရရဲ့သဘောထားကိုပြောဆိုခဲ့တာပါ။အဲ့ဒီလိုပြောဆိုရမှာကုလသမဂ္ဂအပါအဝင်အဖွဲ့ဝင်နိုင်ငံတချို့ရဲ့အပြုသဘောမဆောင်တဲ့လုပ်ရက်တွေကိုသူ့အနေနဲ့ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုခဲ့ရတဲ့ပတ်သက်လို့တာမန်ကြီးကအခုလိုပြောပါတယ်
။ဒီနေ့ပြောတဲ့အချိန်မှာလည်းဒီကချက်တစ်ချက်ပါလဲဆိုလို့ရှိရင်ပြဿနာကိုဖြေရှင်းတဲ့နေရာမှာကျွန်တော်တို့ကအပြုသဘောနဲ့ညှိနှိုင်းနိုင်တဲ့အတွက်ပြီးတော့ဖြေရှင်းတယ်။ပြဿနာရှိတာကိုကျွန်တော်တို့ကမရှိဘူးလို့ညင်းတာမဟုတ်တော့ရှိတဲ့ပြဿနာကိုကျွန်တော်တို့ကဖြေရှင်းဖို့အပြုသဘောနဲ့ပေါ့နော်တရားနဲ့တရားဒေသသမှုနဲ့ကျွန်တော်တို့ဥပဒေကြောင်းလမ်းအရာကျွန်တော်တို့ဖြေရှင်းတရားနဲ့တရားညှိနှိုင်းတိုင်ပင်ပြီးတော့ဖြေရှင်းမယ်အဲ့ဒီအနေနဲ့ကျွန်တော်တို့ချက်တယ်သို့တော့အခုလုံးနေတဲ့ပုံစံကနိုင်ငံတချို့အပြင်ကိုပြဿနာကမှာတာဝန်ရှိတဲ့လူတွေကိုယ်တိုင်ကပေါ်လကောင်းနော်အဲနောက်ပြီးတော့မီဒီယာတွေပေါ့နော်သူဖြင့်နောက်နိုင်ငံမီဒီယာဒေသပေါ်လကောင်းကျွန်တော်တို့တစ်ဖက်သက်ပေါ့တစ်ဖက်သက်ကြီးပဲကျွန်တော်တို့မြန်မာနိုင်ငံပေါ်မှာဆိုဆွဲချက်တွေကိုပဲခြေတယ်ပြီးတော့ကျွန်တော်ခိုင်မာမှုသက်သေပြမှုမရှိနိုင်တဲ့ဆိုဆွဲချက်တွေကိုခြေတယ်ပြီးတော့ကျွန်တော်တို့ကိုနိုင်ငံညံ့တာပြအောင်နောက်တစ်ခါကျွန်တော်တို့ရဲ့ခေါင်းဆောင်တွေနာမည်ပြအောင်ကျွန်တော်တို့ကိုနိုင်ငံရေးကဖျားပေးတဲ့ဟာပုံတရားသိပေါ်တယ်ဆိုတော့အဲ့ဒါမျိုးတော့ကျွန်တော်တို့ကလက်မခံဘူ
းဒါပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီတွေဒါမကဖွံ့ဖြိုးတိုးတက်ရေးကိစ္စကိုပါမြန်မာအစိုးရကပူးတွဲဆောင်ရွက်နေတဲ့အကြောင်းကိုလည်းညီလာခံတွင်ရှင်းပြခဲ့တယ်လို့အခုလိုဆက်ပြောပါရစေ
။ကျွန်တော်ကလုပ်ဆရာရှိတာကိုလုပ်နေတယ်။ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံတိုင်ပင်ပြီးတော့တစ်ဖက်ထွက်ပြေးသွားတဲ့လူတွေရင်ကျွန်တော်နိုင်ငံပြန်ခေါ်ဖို့လည်းကျွန်တော်တို့စီစဉ်စနစ်တကျလုပ်နေတယ်။နောက်တစ်ခုကလည်းပဲဟာသူတို့တွေပြန်လာလို့ရှိရင်နေရာချက်ကားရေးအပြင်ကိုသူတို့ဒီဒေသမှာကျွန်တော်တို့မောင်းတော့ကျန်ရင်ပေါ့လေဒီဒေသတွေမှာဖွံ့ဖြိုးတိုးတက်မှုရှိလာအောင်လောက်ကနေရှိလာအောင်ဘာလို့လဲဆိုတော့ဒေတာကကွန်ပျူတာတက်မှုရှိမှရေရှည်ငင်းငင်းနဲ့ကျွန်တော်တို့တဟဇာတာဖြစ်မှုเนาะအဲဒါစီပိုင်းတက်မှုဖွံ့ဖြိုးရေး အဲ့ဒါခိုင်မာမှုရှိလာမယ်အဲ့ဒါမှလည်းပဲပြဿနာရေးရှိမှကျွန်တော်တို့ဖြေရှင်းနိုင်မှာအဲ့ဒါကြောင့်လည်းပဲကျွန်တော်တို့ဟုတ်လားဟိုမစ္စတာအန်ကော်မရှင်ရဲ့ဟို report ရဲ့ကျွန်တော် recommendation တွေပေါ့နော်ဟိုချက်ခံတင်ပြချက်တွေကိုကျွန်တော်အကောင့်ထဲပေါ်ဖို့ကျွန်တော်တို့ဟိုဆောင်ရွက်နေတာဖြစ်တယ်ဒါတွေလည်းကျွန်တော်တို့ကအင်လိုက်အားတိုက်လုပ်နေပြီတုတ်တုလောက်ထားတာလည်းကျွန်တော်တို့အကုန်လုပ်နေပြီဆိုတော့ဒီဟာတွေကကျွန်တော်လုပ်နေတဲ့အတိုင်းဒီဟာဒီဆုံးဖြတ်ချက်ကိုကျွန်တော်တို့သက်သက်မကမှာချမှတ်တာဟာဒါတစ်ခါတည်းကျွန်တော်တို့ပုံမှာငွေရင်းရဖျားပြီးအဲဒါဖြစ်တယ်ဆိုတဲ့ဟာကိုကျွန်တော်အဓိကပြောရဲ
မနေ့တနေ့မှုနေ့ကဒီနေ့အတွက်နောက်ဆုံးရက်အဖြစ်ကျင်းပတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာမြမအရေးဆုံးဖြတ်ချက်ကိုအတည်ပြုနိုင်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တာမတ်ကြီးဟောက်တူစွမ်းကအခုလိုရှင်းပြပါတယ
်။အလိုက်ရင်းနဲ့ပတ်သက်တဲ့ကော်မတီကနေပြီးတော့တို့ကအတည်ပြုရတယ်။အဲ့ဒါအတည်ပြုပြီးတော့မှအဲ့ဒီဟာကိုကျွန်တော်မျက်နှာစုံကြီးအစည်းအဝေးကိုယူလာပြီးတော့မှဒီဘန္ဒာကြီးကတော့ဒီသုံးစည်းကြီးတော့ခွင့်ပြုပါဒီဆိုတော့မှဒီဟောက်ဆုံးဖြတ်ချက်ချလို့ရတယ်ဆုံးဖြတ်လို့ရတာပေါ့လေအဲ့ဒါကြောင့်အဲ့ဒါကိုစောင့်နေရတာစောင့်နေရတဲ့အခါကျတော့ကျွန်တော်ဟို resolution အပါဝင်ကျန်တဲ့တချို့ resolution တွေလည်းကျန်ပါတယ်အဲ့ဒါတွေကဘဏ္ဍာရေးဆက်ဆိုင်တဲ့ company ကနေညှိတာလားမင်းညာတို့ဟွာလောက်ထိ2 နာရီခွဲလောက်ထိညှိလို့မပြီးဘူးမပြီးတဲ့အခါကျတော့ဒီပတိုင်းကလည်းမပြီးတာပေါ့အခုကကတုတ်ရဲ့လုပ်ပြီးတော့မင်းညာညသကောင်ကျော်ရှိကိုလုပ်ပြီးတော့မှဒီနေ့မနေ့ကိုဒီဒီညနာဆုံးကြီးအစည်းအဝေးနောက်ဆုံးပိတ်အစည်းအဝေးပေါ့လေအဲ့တော့ကျင်းပပြီးတော့ပါဒီဟာကိုဆုံးမဆက်ချချတာပ
ါဒီနေ့မြမရေးဆုံးဖြတ်ချက်မှာကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တဦးပြန်လည်ခန့်ထားရေးပါဝင်ပါတယ်အရင်2015ခုနှစ်အထိကုလသမဂ္ဂအတွေ့အမှုချုပ်ဟောင်းဘန်ကီမွန်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဗီဂျေးနမ်ဘီယာကယာရုတတန်ကုံဆုံးချိန်အထိတာဝန်ထမ်းဆောင်ခဲ့တာပါအခုလိုကုလသမဂ္ဂရဲ့မြမရေးဆုံးဖြတ်ချက်ဟာ1988ခုနှစ်နောက်ပိုင်းအာမသိမ့်တက်လာတဲ့အစ်အစိုးရလက်ထက်တစ်ချောင်းလုံးနှစ်စဉ်ချမှတ်အတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်း2015ရွေးကောက်ပွဲပြီးတဲ့နောက်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရတက်လာတဲ့အတွက်ပြည်တွင်းမှာအခြေအနေတွေတိုးတက်ပြောင်းလဲလာတဲ့အပေါ်ကုလသမဂ္ဂအထွေထွေညီလာခံမှာနှစ်နှစ်ကမြမရေးဆုံးဖြတ်ချက်ကိုမထခဲ့ပါဘူး။ဒါပေမဲ့လည်းရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်တိုဘာနောက်ပိုင်းလုံးကျုံရဲစခန်း30ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့အာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကိုချိန်မုံဖို့မြန်မာလုံးကျုံရဲတပ်တွေရဲ့အင်အားသုံးငယ်ငယ်ရှင်းလင်းမှုကြောင့်3လအတွင်းရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးခဲ့ရတဲ့ဆိုးရွားလာတဲ့ဖြစ်ရပ်တွေကြောင့်ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံကနေမြန်မာအစိုးရနဲ့စစ်တပ်ကိုဖိအားပေးတဲ့အနေနဲ့ထောက်ခံမဲ့အပြတ်တမ်းနဲ့မြန်မာရေးဆုံးဖြတ်ချက်ကိုချမှတ်ခဲ့တာဖြစ်ပါရဲ့ရှင်